မကြာခင်ကပြုလုပ်ခဲ့တဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအရာရှိတွေထိတွေ့ဆက်ဆံမှုကနေနျူကလ িয়ার လက်နက်တွေပိုင်ဆိုင်မှုကြိုးပမ်းနေပြီးတော့ဖျက်လို့ဖျက်ဆီးပြုလုပ်လို့တဲ့မြောက်ကိုရီးယားရဲ့အမူအကျင့်ကိုပြောင်းလဲသွားလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကမျှော်လင့်နေကြကြောင်းအင်္ဂါနေ့မှာအမေရိကန်သမ္မတအင်ဗီရောကပြောကြားလိုက်ပါတယ်။ကိုရီးယားနှစ်နိုင်ငံဆွေးနွေးမှုကနေမြောက်ကိုရီးယားအားကစားသမားတွေနဲ့တန်ဆောင်တီးဝိုင်းအဖွဲ့ကိုရှီလာတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုဆီလွတ်ဖို့ဖြစ်လာခဲ့တဲ့အပေါ်တရုတ်နဲ့အမေရိကန်ခေါင်းဆောင်နှစ်ဦးကတနင်္လာနေ့မှာစကားပြောဆိုရမှာအလေးထားအတိအမှတ်ပြုခဲ့ကြပါတယ်။ထရမ့်နဲ့ရှီတို့ဟာကိုရီးယားနှစ်နိုင်ငံထိတွေ့ဆက်ဆံမှုကနေမြောက်ကိုရီးယားရဲ့လက်နက်တွေစမ်းသပ်နေမှုကိုပြောင်းလဲသွားစေလိမ့်မယ်လို့မျှော်လင့်ကြောင်းထုတ်ဖော်ပြောဆိုခဲ့ကြတယ်လို့အင်ဂျီရောကပြောပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ကင်းမဲ့တဲ့နိုင်ငံဖြစ်စေဖို့အတွက်အမေရိကန်ဥဆောင်ပြီးကမ္ဘာတစ်ဖက်ကနေအပြင်းထန်ဆုံးဖိအားပေးနေတာကိုဆက်လက်လှုံ့ဆော်ဖို့သမ္မတထရမ့်အနေနဲ့ပိုင်းဖြတ်ထားကြောင်းလည်းအင်ဂျီရောကပြောပါတယ်။ကုလသမဂ္ဂအထူးထွေတွင်ရမှုအန်တိုနီယိုဂူတာရက်စ်ကလည်းဒါဟာကိုရီးယားကျွန်းဆွယ်မှာစစ်မဲ့ဖြစ်ပွားမှုအန္တရာယ်ကနေရှောင်လွှဲနိုင်မှုအတွက်ခွင်လန်းတကပေါက်တစ်ခုဖြစ်တယ်လို့အင်္ဂါနေ့မှာပြောကြားလိုက်တယ်လို့ပါဝင်ပတ်သက်နေသူတွေအနေနဲ့လက်လွတ်မခံကြဖို့တိုက်တွန်းလိုက်ပါတယ်။